မကွေးတိုင်းစောမြို့မှာစစ်ကောင်စီတပ်ဆွဲထားတဲ့ဌာနဆိုင်ရာယုံအပါအဝင်နေရာတော်များများကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဒီနေ့စောပိုင်းကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စောမြို့နယ်တွေကလောင်းစီကြီးရွာမှာတော့တိုက်ပွဲတွေဖြစ်ခဲ့ပြီးပြစ်ခတ်မှုတွင်အရသာတဦးသေဆုံးခဲ့တယ်လို့ပြောပါတယ်။စောမြို့နယ်လောင်းစီကြီးရွာတွေဘက်တိုက်ခိုက်ခံရမှုမှာယုံဌာန၈ခုနဲ့လူနေအိမ်နှလုံးတိုက်ခိုက်ဖြစ်စီခံရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်။
မကွေးတိုင်းစောမြို့လေကောင်မှာဒေသခံကောင်စီတပ်တွေတဆွဲထားတဲ့ဌာနဆိုင်ရာရုံးတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေဒီကနေ့ဖေဖော်ဝါရီ၄ရက်နေ့မနက်စောပိုင်းမှာတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ထွေဦးရုံးဥဖိုးလိုင်ခန်းမရဲစခန်းစတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လူမှုကြီးကြပ်ရေးရုံးတစ်တော်ရုံးစိုက်ပျိုးရေးရုံးတွေအပြင်စောမြို့ USGB နဲ့စားသောက်ဆိုင်တဆိုင်ကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ဒီနေ့မနက်တိုက်ခိုက်မှုနဲ့ပတ်သက်လို့စော PDF တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
၄၅၀ပေါ့၄၅၀ကျွန်တော်တို့စာလုံးကဝင်စီးခဲ့တယ်ကဝင်စီးတယ်ဝင်စီးကမှဒီစဖြစ်တာတော့ဒီကျွန်တော်တို့စစ်ကောင်စီကဆက်ထားတဲ့ခေတ်ရုံးရယ်နောက်ပြီးတော့ဒီဥခုံးလိုက်ခံရတယ်ဒီနောက်ပြီးတော့ရဲခန်းရဲ့ဒီ၃နေရာကိုကျွန်တော်လက်မကြည့်ရင်းအနေနဲ့ပြစ်ခတ်တက်ခတ်ခဲ့ကြတာဗျပထမဆုံးစဖြစ်တာပေါ့ပြီးတော့ဟိုဟာဒီရုံးစောင့်ဝင်မှာဒီစပ်ပစ်ဖာလက်ချက်လောလုပ်တဲ့ဒီဆရာဆောင်ရဲ့မတဲမဲ့ရတဲ့အကုန်လုံးကျွန်တော်တို့ကဟိုမီရှိုဖြစ်စီလို့ဆိုတော့ကျွန်တော်တို့ကဟိုပေါ်တော့ခဲ့တဲ့ပေါ့မရှင်ဆွဲခဲ့တာပေါ့ဒီကနေ့ချင်းချောက်တာတော်တော်ကြီးများတယ်ဗျာဒါဘလို့လုပ်လိုက်နေအဲငါတို့လုတ်ချင်းပြီးလုထားတာဒါမျိုးကြီးခဏခဏထွက်လာတာဗျာမင်းဘလို့လုတ်လိုက်ရရတယ်ငါတို့ဒီမဖမ်းနိုင်ဘူးဆိုတော့တခါကြီးခဏခဏထွက်လာတဲ့အခါမှာဒီမျိုးမျိုးလူကဟိုစိတ်ချမ်းသာတယ်ကြဲကဲအဲ့ဆိုတကယ်တော့အဲ့လိုမျိုးဆိုတော့ဘုံကလက်မခံနိုင်ဘူး။စာရဲလို့ကျွန်တော်တို့ကစီစဉ်ရှိတယ်။ဒါပေမဲ့ဒီမြင့်နေဒီဟိုဘောဒီဒီမျိုးတို့ထိတ်ကြောင်ချက်သွားမှရအောင်။ဒါပေမဲ့ဒါကလည်းဒီတိုင်းတာဂက်တာဂက်တာဒီမျိုးကလည်းတနည်းနဲ့ရအောင်ကျွန်တော်တို့ထိတ်ကြောက်တာ။ဒါနဲ့ဒီစဉ်းစားစဖို့အချိန်ကြာပြီဖြစ်နေမှာကျွန်တော်တို့ဟိုမျိုးကိုစာရဲမှာတက်ခဲ့တော့ရ
။စီဒီအမ်မလုပ်တဲ့ဝန်ထမ်းတွေကိုစောမျိုးနယ်ကနေဖေဖော်ဝါရီ5ရက်နောက်ဆုံးထားထွက်သွားဖို့တတိပေးထားတယ်လို့လည်းဆိုပါတယ်။အခုလိုစောမျိုးပေါ်မှာတိုက်ခိုက်သလိုစောမျိုးရဲ့တောင်ဘက်စန္ဒမိုင်ဝေးရဲ့လောင်းရှည်ကျေးရွာမှာလည်းစစ်ကောင်စီတပ်နဲ့လောင်းရှည်ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးကြီးကြောင့်အရသာတဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအတည်ပြုပါတယ်။စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းဖွဲ့ထားကြတာဖြစ်ပါတယ်
။ဒီကျွန်တော်တို့ဒီလောင်းရှည် PDF ကနေပြီးတော့မှရဲစခန်းကိုဒီအဝေးရနေလမ်းထူပဲပေါ့နော်ထူတာကိုဒီသူတို့ဟုတ်စစ်ကောင်စီဘက်ကလက်နေကြီးနဲ့ဒီကျွန်တော်တို့ရွာပေါ်ပေါ့ဒီရန်တန်းထူတဲ့နေရာမှာဒီကျွန်တော်အရတက်တယောက်ဟိုဆုံးပါသွားတယ်တယောက်ကတော့ဆိတ်ကြံရတော့တယ
်ဆောင်းမျိုးနယ်ထဲမှာဒီကနေ့မနက်ပိုင်းကရုံးဌာန၈ခုကြံခိုင်ပါတီရုံးတစ်ခုလူနေအိမ်နှလုံးတို့တိုက်ခိုက်ခံရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်မိရှုဖြက်စီးခံရမှုကြောင့်73,000ဘိုးလောက်ပျက်စီးဆုံးရှုံးခဲ့တယ်လို့လည်းဆိုပါတယ်ထိခိုက်ဒဏ်ရာရသူတွေမရှိခဲ့ပဲနေမီလုံကြုံရေးအတွက်လုံကြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်ဆောင်ရွက်နေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းစောမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြား2021ခုနှစ်ဒီဇင်ဘာလတုန်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့နောက်ပိုင်းစောမြို့နယ်ကိုကုန်စည်စစ်နဲ့လမ်းကြောင်းဖြစ်တဲ့ပေါင်မြို့နယ်တရတော်ဂိတ်မှာစစ်ကောင်စီကတင်းကျပ်စွာစစ်ဆေးနေပြီးတော့ကုန်စည်တွေကိုအကန့်အသတ်နဲ့သာတည်ဆောင်ွင့်ပြုနေပါတယ်ခင်ဗျာ။